မြန်မာနိုင်ငံပြည်သူရင်းကြရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဆီယံအဖွဲ့ကတစင်ဖိအားပေးလှုပ်ဆောင်တာတွေလည်းရှိကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton က VOE က Great Dozen Session နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy involved, we simply don't have the resources to do
it. Ukraine ဆန္ဒမှုဆိုင်ရာအကူအညီပေးရေးစတဲ့ပဋိပက္ခများစွာကိုကန့်တွဲဖြေရှင်းတဲ့နေရာမှာ American ရဲ့အကျိုးစီးပွားကိုသာဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံတကာရေးရာတွေနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump အစိုးရရဲ့ရည်တည်ချက်ကိုအမျိုးသားလူမျိုးရေးအကြံပေး John Bolton ပြောသွားတာပါနိုင်ငံတစ်ခုမှာဖြစ်နေတဲ့ပဋိပက္ခတွေပြည်လည်ရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအင်းကြီးချင်းနိုင်ငံတွေကိုဖိအားပေးခြင်းကပို့ပြီးတော့ထိရောက်မယ်လို့ယူဆကြောင်းလည်းသူကပြောပါတယ်။အမေရိကန်နေနဲ့မြန်မာဆွေရကိုတရားဖိအားပေးပြောဆိုတာတွေရှိတယ်လို့ပြီးခဲ့တဲ့လပိုင်းကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒုသမ္မတမိုက်ပန်စ်ကဒေါ်ဆန်စစ်ကြီးနဲ့တွေ့ဆုံပြီးတော့အမေရိကန်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောခဲ့တယ်လို့လည်းမစ္စတာဘော်တန်ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုမြန်မာအစိုးရကလက်မခံနိုင်နဲ့ဒီလူတွေနေရပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်ကြရှိပါတယ်ဒီအကြောင်းအပြည့်အစုံကိုသတင်းလေးပြီးမှနားဆင်နိုင်ပါတယ်